မြန်မာနိုင်ငံကိုလျှက်ကြတရားဝင်လက်ပတ်ရရှိနေတဲ့အိန္ဒိယကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးဘီပင်သာဝတ်ထားနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တနင်္လာနေ့ကတွေ့ဆုံခဲ့ပါတယ်ဗိုလ်ချုပ်ကြီးဘီပင်သာဝတ်ထားနိုင်ငံစစ်ဖက်ဆက်ဆံရေးတိုးမြင့်ဆောင်ရွက်ဖို့အတွက်လည်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြောင်းလိုင်းအပါအဝင်မြန်မာတပ်မတော်အကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်မြန်မာနဲ့အိန္ဒိယတို့ဟာကီလိုမီတာ1600ကျော်ရှိလျားတဲ့နေဆက်ချင်းထိဆက်နေတဲ့မဟာဗျူဟာမြောက်အိန္ဒိယချင်းနိုင်ငံတွေဖြစ်တာနဲ့အညီဗိုလ်ချုပ်ကြီးကာဝတ်ရဲ့ခီးစဉ်ဟာကာကွယ်ရေးအပါအဝင်တခြားနိုင်ငံအကျိုးစုကိစ္စရပ်တွေကိုယုံကြည်စွာတိစောက်နိုင်ရေးအတွက်တမိုင်းမတ်ကြောက်တင်နိုင်မဲ့ခီးစဉ်ဖြစ်ကြောင်းအိန္ဒိယကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဗိုလ်ချုပ်ကြီးကာဝတ်ထားနေပြည်တော်မှာရှိတဲ့နိုင်ငံတော်ကာကွယ်ရေးတက္ကသိုလ်မှာမင်းငွန်းပြောကြားဖို့ရှိပြီးပြည်ဦးလွင်မှာရှိတဲ့ကာကွယ်ရေးတက္ကသိုလ်ကိုလည်းတွားရောက်လည်ပတ်ဖို့စီစဉ်ထားပါတယ်။မနေ့အောက်တိုဘာလအတွင်းအိန္ဒိယနိုင်ငံကိုဝါမှာကျင်းပတဲ့ဘရစ်နဲ့ဘင်စတက်ထိပ်သီးညီလာခံတွေကိုတက်ရောက်ပြီးနယူးဒယ်လီကိုရောက်လာတဲ့နိုင်ငံတော်အတံမြင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုအိန္ဒိယအစိုးရကနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုခဲ့ပါတယ်